အစ္စရေးနိုင်ငံထူထောင်ခဲ့တဲ့သမိုင်းတခြားအရေးပါတဲ့အခန်းကဏ္ဍကနေအများကြီးပါဝင်လှုပ်ဆောင်ခဲ့သူအစ္စရေးသမ္မတဟောင်းလည်းဖြစ်ဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ရှမွန်ပဲရစ်ဟာလေပြည့်တဲ့ဒဏ်ကိုအသေးအံခံစားခဲ့ရပြီးတဲ့နောက်သတင်းနှစ်ပတ်ကြာအသက်93နှစ်အရွယ်ဒီကနေ့မှပဲကွယ်လွန်သွားပါတယ်။အစ္စရေးနိုင်ငံစတင်ထူထောင်ခဲ့တဲ့အချိန်ကနေသူ့ရဲ့နောက်ဆုံးထွက်သက်အချိန်အထိတိုင်းပြည်အတွက်မဆုံးမနစ်အလုပ်လုပ်ခဲ့တဲ့သူသမရဝန်ကြီးချုပ်ကာကွယ်ရေးဝန်ကြီးနဲ့တခြားအရေးပါတဲ့တာဝန်တွေကိုနှစ်ပေါင်း90ကြာခိုင်မာတဲ့စိတ်ဓာတ်နဲ့တိုင်းပြည်တာဝန်ထမ်းခဲ့သူဖြစ်တယ်လို့ဆိုပြီး Mr. Paris ရဲ့သားဖြစ်သူ Sammy Paris ကပြောပါရယ် Mr. Paris ကို1923ခုနှစ်ကလက်ရှိ Belarus နိုင်ငံမှာမွေးဖွားခဲ့တာဖြစ်ပြီးအသက်17နှစ်အရွယ်မှာအဲ့ဒီချိန်က British Palestine လို့ခေါ်တဲ့အနာဂတ်ဂျူးနိုင်ငံဖြစ်လာမယ့်အနေအထားမှာသူတို့မိသားစုပြောင်းရွှေ့နေထိုင်ခဲ့တာပါ1952ခုနှစ်အသက်29နှစ်အရွယ်မှာတော့သူဟာအစ္စရေးနိုင်ငံရဲ့အသက်အငယ်ဆုံးကာကွယ်ရေးဝန်ကြီးဖြစ်လာခဲ့ပါတယ်။အစ္စရေးရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့အတူကာကွယ်ရေးနဲ့လေကြောင်းဆိုင်ရာလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာအောင်ဆောင်ရွက်ခဲ့တာတွေအတွက်အတိမတ်ပြုခံထားရသူလည်းဖြစ်ပါတယ်။သူ့ဘဝတစ်လျှောက်ဒီဝန်ကြီးချုပ်တာဝန်နှစ်ကြိမ်ယူခဲ့သလိုသမရကာကွယ်ရေးဝန်ကြီးနိုင်ငံခြားရေးဝန်ကြီးအပါအဝင်တိုင်းပြည်ရဲ့အရေးပါတဲ့နိုင်ငံရေးနယ်ပယ်အားလုံးမှာတာဝန်ထမ်းခဲ့တဲ့သူဖြစ်ပါတယ်။သူရဲ့အကြီးမားဆုံးအောင်မြင်မှုကတော့သူနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့ချိန်တုန်းကသူနဲ့အတူအဲ့ဒီအချိန်ကအစ္စရေးဝန်ကြီးချုပ်ယက်ဇက်ရာဗင်နဲ့ကွဲလွန်သွားပြီဖြစ်တဲ့ပါလက်စတိုင်းခေါင်းဆောင်ယက်ဆာအာရာဖတ်တို့ရဲ့ကြိုးပမ်းမှုနဲ့ပါလက်စတိုင်းဒေသကိုယ်ပိုင်အုပ်ချုပ်ရေးဆိုင်ရာသဘောတူညီချက်အော့စလိုအက်ဂော့စ်လက်မှတ်ရေးထိုးနိုင်ခဲ့တာကြောင့်1994ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုကိုပူးတွဲချီးမြှင့်တာခံခဲ့ရတာပါရှင်။